စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆက်နေကြောင်းနေမှာတော့ရန်ကုန်မြို့လေကောင်မှာအခုချိန်ထိဆိုရင်အကြီးမားဆုံးလို့ပြောကြတဲ့ဆန္ဒပြပွဲဖြစ်ခဲ့ပါတယ်။ စနာပြဝဲတွေကိုစစ်ကောင်စီကအင်အားသုံးနှိမ်နှင်းဖြူခွဲမဲ့အပေါ်ဆိုရင်လည်းကြောင်းမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ရေးဆက်စည်းရေးမှူးထွန်းမန်ဒူးစ်ကပြောခဲ့အပြီးနောက်ပြန်မှာပဲအခုလိုစနာပြဝဲကြီးဖြစ်ခဲ့တာပါအဲ့ဒီစနာပြဝဲမှာထင်ရှားတဲ့ဆက်စစ်မျိုးဆက်ခေါင်းဆောင်တူဦးဖြစ်သူကိုမင်းကိုနိုင်ကအတန်သွင်းထားတဲ့ပြောဆိုချက်ကိုပေးပို့ပြီးတော့
အောင်မြင်မှုရမယ်လို့ယုံကြည်တဲ့အကြောင်းစန္ဒပြသူတူဦးကပြောပါတယ်။ဒီဆိုတာကနှစ်ခဏပြောတယ်ဒီဝန်ထမ်းတွေရုံတက်ကြပါရုံတက်ကြပါဆိုတော့သူတို့မှာမှတက်ပြတ်နေပြီနော်တက်ပြတ်နေတဲ့အနေထားကိုရောက်နေပြီဒီတော့ကျွန်တော်စီဒီယံကိုဆက်ပြီးတော့တွန်းအားပေးပါနော်ဆက်ပြီးတော့ဖိအားပေးပါအဲ့တော့တို့တွေကစီဒီယံတို့ကျွန်တော်ဒီလမ်းပေါ်ခတ်တာအပြင်ကိုဝန်ထမ်းတွေအနေနဲ့ကလည်းစီဒီယံကိုဆက
ီပေါ်မှာပိတ်ဆို့ထားခဲ့ကြတာပါ။ကားပြက်နေတယ်လို့ရေးထားပြီး CDM စာလုံးတွေပါရေးထားတဲ့ဆောင်ရွက်တွေဆိုင်းပုတ်တွေကားအတော်များများမှာကတ်ထားချိတ်ထားတာတွေ့ရပါတယ်။ဒါဟာ CDM လှုပ်ရှားမှုမှာမပါဝင်ပဲအခုချိန်ထိအလုပ်သွားနေသူတွေကိုတားဆီးဖို့ဖြစ်တယ်လို့ဆန္ဒပြပွဲတွေကိုဖြိုခွဲမဲ့ရဲနဲ့စစ်ကားတွေမသွားနိုင်အောင်ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဒီကလေးရက်ကအင်အားသုံးနေတဲ့နေရီရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့တော့ငြင်းငြင်းချမ်းချမ်းရှိခဲ့တဲ့အကြောင်းအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကပြောပါရယ် CDM လှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ရထားတွေမထွက်ဖို့မန္တလေးဒီဇယ်စက်ကောင်းစက်ရုံရှိမှာဆန္ဒပြခဲ့ကြပါရယ်မိဒီတော်မှာလည်းကျောင်းဆရာဆရာမတွေသူနာပြုတွေဘဏ်ဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းတွေ CDM လှုပ်ရှားမှုကိုထောက်ခံပြီးဆန္ဒပြတဲ့ထဲပါဝင်ခဲ့ကြပါရယ်တန်ကျင်းမှုဆန္ဒပြပွဲမှာဆိုရင်ရဲတပ်ဖွဲ့ဝင်တို့ပါဝင်လာတာကိုဆိုရှယ်မီဒီယာမှာပြန့်နေတဲ့တပ်ပုံတွေထဲမှာတွေ့ရပါတယ်။စစ်ကောင်စီကတနင်္လာနေ့မှာလုပ်တဲ့ဒင်းစာရှင်းလင်းပွဲတည်ရည်မတည်ရည်နဲ့ပတ်သက်လို့သတင်းမီဒီယာသမားတွေကြားမှာသဘောထားကွဲပြားမှုတွေရှိခဲ့ပြီးအများစုကမတက်ဘဲ CDM လှုပ်ရှားမှုအရာကန့်ကွက်ခဲ့ကြပြီးတဲ့နောက်ဒီကနေ့မှာတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တို့နှုတ်ထွက်ကြတာကိုသူတို့ရဲ့ Facebook စာမျက်နှာတွေမှာကိုယ်တိုင်ရေးထားတာတွေ့ရပါတယ်။